လက်ပနောအစိုးရဝန်ကြီးများအဖွဲ့ကဘေရွတ်မြို့ကိုသတင်းနှစ်ပတ်နိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒါအပြင်လူပေါင်းတရာကျော်သေဆုံးခဲ့တဲ့ဘေရွတ်မြို့ကစိုက်ကန်းကုန်လုံးရုံးပောက်ကွဲမှုနဲ့ဆက်နွယ်နေသူမှန်သမျှကိုနေအိမ်ချဲချုပ်ချထားဖို့လဲလက်ပနောအစိုးရကစစ်တပ်ကိုအမိန့်ပေးခဲ့ပါတယ်။အင်္ဂါနေ့ကပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးနောက်မှာခုလိုအရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပြီးဒီအခြေအနေမှာစစ်တပ်ကိုအာဏာပြည့်ပေးထားတာပါ။ပောက်ကွဲမှုဖြစ်ပွားတဲ့အကြောင်းရင်းကိုအတိအကျတဲ့တဲ့ချာချာမသိရသေးပေမဲ့အခုပောက်ကွဲခဲ့တဲ့တူလောင်ယုံတွေမှာလုံးခဲ့တဲ့6နှစ်ခရဲကအမိုနီယံနိုက်ထရိတ်တန်ပေါင်းများစွာတူလောင်ထားတာကြောင့်ဒါနဲ့ပတ်သက်ပြီးအဓိကထားဆန်းစစ်နေတယ်လို့လေဗနွန်အရာရှိတွေကပြောပါတယ်။ပောက်ကွဲမှုကနေပတ်ဝန်းကျင်တစ်ခုလုံးကိုပျက်စီးစေခဲ့တယ်လို့သေဆုံးသူကလည်း135ဦးထဲမှာရှိပြီးဒဏ်ရာသူက9000ကျော်ရှိနေတယ်လို့လေဗနွန်ကျန်းမာရေးဝန်ကြီးကပြောပါတယ်။လေဗနွန်ဝန်ကြီးချုပ်ကတော့နိုင်ငံတော်မှာ3ရက်ကြာခြေကွဲဝမ်းနည်းပွဲနေ့အထိမ်းအမှတ်ကြေညာခဲ့ပါတယ်။